ကျန်းခံတာလို့မဘာရဲ့လားတူတော်မောင်တခါကဒေါ်အောင်ဆန်းစုကြည်ပြောခဲ့တဲ့စကားလေးတစ်ခုကိုပြန်ပြီးအမှတ်ရမိတယ်။ပြည်သူတွေစင်ရဲနေချိန်မှာကားအကောင်ကြီးစီးရမှာကျမရှက်တယ်တဲ့။အခုဆိုရင် NLD အစိုးရတက်တန်နှစ်နှစ်ကျော်ကျော်ရှိလာတဲ့အချိန်မှာပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ဝန်ကြီးအချို့ဟာကားအကောင်စားကြီးတွေကိုစီးကျင်နေကြပါပြီငါတူ။အများသိတဲ့အတိုင်းပဲရန်ကုန်တိုင်းဒေသကြီးအစိုးရဘက်ကဝယ်ယူမဲ့ဖို့ကား၁၀စီးနဲ့မြို့တော်ဘဏ်ကနေနိုင်ငံခြားဘဏ်လုပ်ငန်းကိုလုပ်ကင်မှုကျပ်တန်း 6,800 တောင်းခံထားတာနဲ့ပတ်သက်ပြီးစီမံဘဏ္ဍာဝန်ကြီးနဲ့လွှတ်တော်ကိုယ်စားလှယ်တွေအခြေအတင်ဖြစ်ခဲ့ကြပါတယ်။စိတ်ကြီးကနောင်တူမြို့နယ်မဲဆန္ဒနဲ့အမှတ်၁တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းကလက်ကားသဘောမတူတာမဟုတ်ပါဘူး။လက်ရှိဝန်ကြီးတွေမှာလိုင်းကားစီးနေတဲ့သူ၊တက္ကစီစီးနေတဲ့သူတယောက်မှမရှိပါဘူး။ကိုယ်ပိုင်ကားစီးနေတဲ့သူတွေကြီးပါပဲ။နိုင်ငံတော်အတိုင်ပင်ခံကလည်းဘတ်ဂျက်ချွေတာဖို့ညွှန်ကြားထားပြီးလက်ကျန်တက်တန်းကလည်းနှစ်နှစ်ကျော်ကျော်လောက်တာရှိတော့တဲ့အချိန်မှာခုလိုကားအကောင်စားကြီးတွေဝယ်စည်းမဲ့ဆိုတာဟာမဖြစ်သင့်ပါဘူးလို့ပြောသွားခဲ့ပါတယ်။အခုဆိုရင်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာကာတွန်းတွေထဲမှာစောင်းမားတွေထဲမှာဖို့ကားဝယ်စည်းမဲ့ဆိုတဲ့ကိစ္စဟာလူပြောသူပြောများတဲ့အကြောင်းအရာတစ်ခုဝေဖန်ကဲ့ရဲ့စရာခေါင်းစဉ်တစ်ခုဖြစ်နေခဲ့ပါပြီ။ပြည်သူတွေဟာ NLD အစိုးရကိုအများကြီးညှော်လင့်ခဲ့ကြပါတယ်။အရင်အစိုးရအဆက်ဆက်ကထားရစ်ခဲ့တဲ့စိုးမှုတွေကြောင့် NLD အစိုးရအနေနဲ့ခက်ခက်ခဲခဲရုန်းကန်နေရတာကိုပြည်သူတွေကစာနာနားလည်နိုင်ကြပါတယ်။ဒါပေမဲ့အချိန်ကြာလာတာနဲ့အမျှအစိုးရအဖွဲ့ဝင်တွေရဲ့လှုပ်ဆောင်ချက်တွေကိုအားမလို့အားမရဖြစ်လာကြပါပြီ။အထူးသဖြင့်စီမံခန့်ခွဲမှုအပိုင်းတွေမှာနှီးစနစ်မကျတာ၊လုပ်ငန်းမကျွမ်းကျင်တာ၊အရင်အစိုးရအဆက်ဆက်တွေကလိုပဲအထက်အောက်ကျိုးနီစနစ်တွေနဲ့ရစ်ပတ်နေတာ၊ဗဟိုဦးစီးချုပ်ကိုင်မှုကိုမလွန်ဆန်နိုင်တာ၊မယောင်ရာစီလူပြီးတလွဲစပင်ကောင်းနေကြတာ၊ပွင့်လင်းမြင်သာမှုမရှိတာ၊မပြတ်သားတာတွေကြောင့်ပါပဲ။အထူးသဖြင့်ပွင့်လင်းမြင်သာမှုအပိုင်းမှာတော်တော်အားနည်းနေတယ်လို့ပြောလို့ရပါတယ်ငါတူ။ဒါကြောင့်ပဲပြည်သူတွေထင်အောင်ထင်မှားဖြစ်လာတာ။ NLD အစိုးရအကြက်တဲဖြစ်အောင်လုပ်နေတဲ့လူတစုအတွက်အခွင့်အရေးပိုရနေတယ်လို့ဖြစ်နေပါတယ်။ NLD အစိုးရလက်ထက်မှာဆန္ဒထုတ်ဖော်ပွဲတွေအများကြီးဖြစ်ခဲ့ပါတယ်။ဒီထဲမှာမှအ ਨੇ စုဟာရိုးရိုးသားသားဆန္ဒထုတ်ဖော်တာဖြစ်ပေမဲ့အများစုကတော့အစိုးရအကြက်တဲဖြစ်အောင်တိတ်ခါကြအောင်တမင်ရည်ပဲပြီးနိုင်ငံရေးအောက်လန်းကြီးနဲ့လုပ်နေကြတာဖြစ်ပါတယ်။အဲ့ဒီအွန်လိုင်းနီးနဲ့လုံနေတဲ့အဖွဲ့အစည်းတွေရဲ့အတန်ဖိုင်တွေဓာတ်ပုံတွေလည်းလက်ရှိအစိုးရအပြင်အချို့ပြည်သူတွေစီမှာတောင်လက်ဝယ်ရှိနေကြပါတယ်။ဒါကိုပြည်သူတွေစီဓာတ်ရိုက်ချပြလိုက်ရင်အစိုးရပေါ်ပြည်သူတွေထင်အောင်ထင်မှားဖြစ်နေတာတွေဖြေလျော့သွားနိုင်ပါတယ်။တစ်ဖက်ကမျိုးမသားလုံနေတဲ့အဖွဲ့အစည်းကိုလည်းဟန့်တားသတိပေးလိုက်တယ်လို့ထိရောက်သွားနိုင်ပါတယ်။ဒါပေမဲ့ NLD အစိုးရဟာပွင့်လင်းမြင်သာမှုရှိရမယ့်အနေအထားမှာပွင့်လင်းမြင်သာမှုမရှိခဲ့ပါဘူး။ထို့အတူအဂတိလိုက်စားမှုကိုအရေးယူတာနဲ့အခြားနိုင်ငံရေးရာကိစ္စတွေအချို့မှာလည်းပွင့်လင်းမှုအားနည်းခဲ့ပါတယ်။ဒီလိုပြောတင်တာကိုပြောချပြတင်တာကိုချပြမယ်အနေထားမှာပွင့်လင်းမြင်သာမှုမရှိတာကြာလာရင်အစိုးရပေါ်ပြည်သူတွေယုံကြည်ကိုးစားမှုရော့ကျလာနိုင်ပါတယ်။ပြည်သူတွေမှာ NLD အစိုးရအပြင်အခြားယုံကြည်ကိုးစားရတဲ့နိုင်ငံရေးအဖွဲ့အစည်းတွေလည်းမရှိပါဘူး။ဒီအခြေအနေရောက်ဖို့ဘလောက်တော့အသက်သွေးချွေးနဲ့အချိန်တွေပေးဆက်ခဲ့ရတာလဲဆိုတာအားလုံးသိပါ။နောက်ကြောင်းပြန်ပြီးအာဏာရှင်တွေလက်ထဲကိုဘယ်သူတဦးတယောက်မှပြန်မတော်ကျင်ကြတော့ပါဘူး။2020ကျရင်ဘဲပါတီကိုမဲပေးရမှလဲဆိုပြီးယုံမားတန်ရတွေပြည်သူတွေစီကိုမဆိုက်ရောက်စေချင်ပါဘူးအခုဆိုရင်ကုံစင်းနှုံးကလည်းအစမတန်တက်နေမူရစေဝါမှုရာဇဝင်းမှုတွေကလည်းကြောက်ခမန်းလိလိတိုးပွားနေပြီးတရားဥပဒေစိုးမိုးမှုကလည်းအနေဆုံးဆင့်မှရောက်နေတာကြောင့်ပြည်မန်းဆင်းရဲခြင်းကြီးစွာနဲ့ပြည်သူတွေခမအသက်ဆက်နေကြရတဲ့အနေအထားပါငါတူပြည်သူတွေကစားဝတ်နေရေးအတွက်မချိမဆန့်လုံးပန်းနေကြရပြီးဘတ်စကားတိုးစီးနေကြတဲ့အချိန်မှာအစိုးရတာဝန်ရှိတဲ့သူတွေကကားအကောင်စားကြီးတွေကိုစီးဖို့ဆိုင်းပြင်းနေတာဒီကိစ္စအတွက်လွှတ်တော်မှအခြေအတင်စကားပြောနေကြတာဟာအင်မတန်မှရှက်စရာကောင်းလာပါတယ်မေးပေးထားတဲ့ပြည်သူတွေကိုလည်းတစ်ချက်လောက်တော့ငဲကြည့်တင်ပါတယ်အခုဆိုရင် NLD အစိုးရကိုတဲတဲလှုပ်ထောက်ခံကြတဲ့ပြည်သူတွေအချင်းချင်းတောင်စိတ်ဝင်းကွဲမှုတွေရှိနေပါပြီကိုမေးပေးခဲ့တဲ့အစိုးရကိုလည်းတီးခတ်နိုင်စွမ်းကုံဆုံးလာကြပါပြီအစကတည်းကပြည်ထောင်စုအဆင့်ဝင်ကြီးတွေအစိုးရအဖွဲ့ဝင်တွေကိုရွေးချယ်ရမှာပြည်သူတွေသဘောမကျတဲ့သူတွေပါနေခဲ့ပေမဲ့ပြုပြင်ထိန်းချုပ်သွားပြီးအချိန်ကြာလာရင်ကောင်းတဲ့ဘက်ကိုမျက်နှာမူလာမှာပါလို့တီးခန့်စောက်ကြည့်ခဲ့ပေမဲ့ဘာတစ်ခုမှမျှော်လင့်ထားတဲ့အတိုင်းဖြစ်မလာခဲ့ပါဘူးငါတူ။ဒါကြောင့်လက်ကျန်တက်တန်းနှစ်နှစ်ကျော်ကျော်ကာလအတွင်းမှာအရက်သားအစိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေအများကြီးလုပ်ရတော့မှဖြစ်ပါတယ်။အထူးသဖြင့်ပြည်သူတွေအပေါ်ဘယ်ကိစ္စမှထိန်ချန်မထားဘဲပွင့်လင်းမြင်သာမှုရှိဖို့လိုအပ်ပါတယ်။နိုင်ငံရေးလှုပ်တာမှသူတော်ကောင်းတရားလက်ကင်ထားနေလို့မရပါဘူး။ပြတ်သားရမယ့်ကိစ္စမျိုးမှပြတ်သားရမှာပဲဖြစ်ပါတယ်။ရတကာဂျင်ကြားစင်နေပြည်သူတွေနဲ့အလံဝေးသွားပြီးပြည်သူတွေယုံကြည်ကိုးစားမှုရော့ကျလာနိုင်ပါတယ်ငါတို့။ဒါပြင်မလိုအပ်တဲ့နေရာမှာခွန်အားတွေချိန်တွေဖြုံးပြီးပြစ်တလို့ဖြစ်နေတာလမ်းဖွင့်ပွဲတွေတံတားဖွင့်ပွဲတွေနဲ့ကုမ္ပဏီဖွင့်ပွဲတွေမှာမိကွန်းပြောနေတာဖဲကျိုးဖြတ်နေတာတံတားနာမည်ပေးဖို့အတွက်လွှတ်တော်မှာအချိန်ကုန်ခံပြီး ဆွေးနွေးညှင်းခုန်ခဲ့ကြတာမျိုးတွေလျှော့ချရင်ပြည်သူတွေအကျိုးစီးပွားကိုအမှန်တကယ်အထောက်အကူပြုမဲ့ကိစ္စမျိုးအပြုမှုမျိုးကိုစဉ်းစားဆောင်ရွက်ပေးကြပါလို့အကြံပေးရင်းဒီတစ်ပတ်ညှင်းခုန်ချုပ်လိုက်ပြသည်မင်းလဲအရင်ငါးစီစပြန်မှာမင်းရဲ့စာကိုမျှော်နေမယ်ချစ်လက်စွာသောမင်းရဲ့အဖစန်နီဦး